မဆူရဲ့ငငယ်ပြည့်ပြောင်းလဲမှုတွေအပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေရှော့ပေါ်ပေးလိုက်တာမို့အမေရိကန်ကလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလုပ်ကိုင်နိုင်ကြတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကတော့မြန်မာနိုင်ငံပေါ်လက်နက်တင်ဖို့ရောင်းချမှုတွေကလွဲလို့အရေးယူတန်ခတ်မှုတွေကိုဆိုင်းငံ့ပေးသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဦးဝနမောင်လင်းနဲ့ဝါရှင်တန်မြို့တော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကြေညာလိုက်တာပါ။ဒီအတွက်လည်းအမေရိကန်လုပ်ငန်းတွေမြန်မာပြည်သွားပြီးရင်းနှီးမြှုပ်နှံကြပါလို့ဝန်ကြီးကလင်တန်ကတိုက်တွန်းလိုက်ပါတယ်
Today I am also announcing new steps to permit American investment in the country and export of US financial services.
American စီးပွားရေးလုပ်ငန်းတွေနဲ့ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်ကိုင်နိုင်ခွင့်ရမယ့်အစီအစဉ်သစ်တွေကိုလည်းဒီကနေ့ကျွန်မအနေနဲ့ကြေညာလိုပါတယ်။ဒါဟာဆိုရင်ဒီကနေ့အချိန်အထိကျွန်မတို့ကျင့်သုံးနေတဲ့မူဝါဒဟောင်းကနေတိတိတသားပြောင်းလဲလိုက်တာဖြစ်ပါတယ်။နိုင်ငံတကာ credit အကျွေးပေးတဲ့စနစ်နဲ့ဒေါ်လာငွေကိုအခြေခံတဲ့ငွေကြေးလွှဲပြောင်းမှုတွေကိုမြန်မာနိုင်ငံသားတွေအသုံးပြုနိုင်ဖို့အတွက်စီးပွားရေးမှာရင်းနှီးမြှုပ်နှံလုပ်ကိုင်နိုင်မဲ့လုပ်ငန်းလိုင်စင်တွေကိုအမေရိကန်ပြည်ထောင်စုကထုတ်ပေးသွားမှာဖြစ်ပါတယ်။ဒါကြောင့်လည်းဒီကနေ့အချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြပါလို့ကျွန်မတို့ပြောချင်ပါတယ်
။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလုပ်ကိုင်ရမှာတော့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့တာဝန်သိသိနဲ့လုပ်ကိုင်ကြဖို့ကိုလည်းဝန်ကြီးကလင်တန်ကတတိပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံစီးပွားရေးလက်တွေ့ကြကြဖွံ့ဖြိုးတိုးတက်လာဖို့ကတော့ပြည်ပကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာရုံနဲ့တော့မလုံလောက်သေးတဲ့အခြေအနေပါ။အရှေ့တောင်အာရှမှာစီးပွားရေးလုပ်ငန်းတွေအတွက်နိုင်ငံရေးစီးပွားရေးအလားအလာတွေကိုဆန်းစစ်လေ့လာနေတဲ့ Vians and Partners အတိုင်ပင်ခံကုမ္ပဏီရဲ့ညွှန်ကြားရေးမှူး Hans Vrians ကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလုပ်ကိုင်လိုသူတွေအတွက်စိန်ခေါ်မှုတွေအကြီးအကျယ်ရှိနေတော့မယ်လို့ပြောပါတယ
်။ I think what's very important for potential investors to understand is to what extent the economy has been mismanaged.
ဒီနေ့မြောက်နှံလုတ်ကင်လူသူတွေအနေနဲ့အင်မတန်အရေးကြီးတဲ့ကိစ္စကတော့လွန်ခဲ့တဲ့နှစ်ပေါင်း50အတွင်းမှာစီးပွားရေးမှာဘလောက်အတိုင်းအတာအထိအလွယ်လွယ်အမှားမှားစီမံခန့်ခွဲခဲ့သလဲဆိုတာကိုနားလည်သဘောပေါက်ဖို့လိုအပ်ချက်ပဲလို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံမှာဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုအသစ်တွေလုတ်ကင်နိုင်မဲ့လုပ်ငန်းလိုင်စင်တွေကိုအမေရိကန်ပြည်ထောင်စုကထုတ်ပေးသွားမှာဖြစ်ပေမဲ့စီးပွားရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုတွေတာဝန်ခံမှုတွေရှိရလျောက်စီမံသွားမှာဖြစ်တယ်လို့လည်းပြောဆိုထားတာပါအမေရိကန်ပြည်ထောင်စုကအခုနောက်ဆုံးတန်ခတ်မှုတွေရှော့ပေးလိုက်တဲ့အပေါ်မှာတော့အမေရိကန်ဥပဒေပြုအမှတ်တွေကြားကျိုးစူရာတွေတတိထားတုံ့ပြန်မှုတွေနဲ့အတူမြန်မာဒီမိုကရေစီရေလှုပ်ရှားသူတချို့ကတော့အချိန်မတန်သေးတဲ့လုပ်ရဖြစ်လိမ့်မလားမေးခွန်းထုတ်ကြတာတွေလည်းရှိနေပါတယ်လူခွင့်ရေးစောင့်ကြည့်အခက်ခတ်နေတဲ့ Human Rights Watch ရဲ့အာရှဒေသဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တန်ခတ်မှုတွေရှော့ပေးလိုက်တဲ့မူဝါဒတွေမှာရှင်းရှင်းလင်းလင်းမရှိတဲ့ကိစ္စတွေအများအပြားရှိနေတယ်လို့ပြောပါတယ
် The standards in that framework from what we understand are not going to be legally binding you know there's going to be wiggle room for companies to go in there and
ဒီအခြေခံလုပ်ငန်းတွေကအခြေခံစံသတ်မှတ်ချက်တွေဟာကျွန်တော်တို့နားလည်သလောက်ဆိုရင်ဥပဒေအရမလိုက်နာမဖြစ်လိုက်နာရမှာမျိုးတော့မဟုတ်ပါဘူးကုမ္ပဏီတွေဝင်ပြီးလုပ်ကိုင်နိုင်လောက်တဲ့လူသာလုပ်သာအခြေအနေမျိုးရှိမှာဖြစ်ပါတယ်မေးစရာရှိတာကတော့အမေရိကန်ကုမ္ပဏီတွေထိတွေ့ဆက်ဆံလုပ်ကိုင်တာတွေကိုအမေရိကန်အစိုးရကဘယ်လိုစောင့်ကြည့်အခက်ခတ်သွားမလဲဆိုတာပါပဲအခုထိတော့ကဏ္ဍပေါင်းစုံမှာကုမ္ပဏီတွေဝင်လုပ်ခွင့်ပေးမယ်ဆိုတာမျိုးလောက်ကိုပဲအခြေခံအားဖြင့်ပြောထားတာပါ
ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးမှာပြည်ပကအတိတ်ကရင်းနှီးမြှုပ်နှံဝင်ရောက်လုပ်ကိုင်နေကြတဲ့စွန့်ရင်နဲ့အရင်းမြစ်ထုတ်လုပ်မှုလုပ်ငန်းတွေမှာအမေရိကန်ကဝင်ရောက်လုပ်ကိုင်နိုင်မှုအတွက်ကိုတော့သတိထားစဉ်းစားသွားမယ်လို့သာအမေရိကန်ဆိုရတာဝန်ရှိသူတွေကနောက်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြတာပါအမေရိကန်လုပ်ငန်းရှင်တွေအနေနဲ့လက်တလောစီးပွားရေးလုပ်ကိုင်မှုအလားအလာတွေတိတ်မကောင်းလာသေးတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုနားလည်ထားဖို့လိုလိမ့်မယ်လို့လည်းသတိပေးပါတယ် Vians and Partners အတိုင်ပင်ခံကုမ္ပဏီရဲ့ညွှန်ကြားရေးမှူး Hans Vrians ကတော့မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအတွက်အခြေခံကျတဲ့လိုအပ်ချက်တွေကြီးကြီးမားမားရှိနေတာကလည်းရင်းနှီးမြှုပ်နှံလူသူတွေအတွက်အဟံအတားတစ်ခုလို့မြင်ပါတယ
် There are only 110,000 internet connections and that's for a population of 60 million people
internet ဆက်သွယ်ရေးလိုင်းတွေကတသိန်းတသောင်းပဲရှိပါတယ်ဒါဟာလူရေ160အတွက်ရှိနေတဲ့အရေးအတွက်ပါစီးပွားရေးဟာလည်းလူတုကအကျိုးခံစားမဲ့လမ်းကြောင်းပေါ်မှာမရှိသေးပါဘူးအ내အချင်းလူတစုလောက်အတွက်သာအကျိုးပြုနေတဲ့ပုံစံပါ
အမေရိကန်ပြည်ထောင်စုကနာမည်ပြည့်စီးရင်သွင်းထားတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေလူပုဂ္ဂိုလ်စီးရင်တွေကိုတော့အနိကပ်စောင့်ကြည့်ပြီးပြုစုသွားမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာအပီလာဆန်းလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီးနောက်ပိုင်းမှာပဲအမေရိကန်ပြည်ထောင်စုကတော့စီးပွားရေးအရပိတ်ဆို့တံခတ်ထားတာတွေရှော့ပေါက်ပြီးတပ်မတော်ဆက်သွယ်တွေတိုးမြင့်တဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဖြစ် မူဝါဒရေးညှိနှိုင်းရေးမှူးတာဝန်ယူထားသူဒက်ရစ်မစ်ချယ်မြန်မာနိုင်ငံဘက်ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတာဝန်ယူထားသူဦးတန်းဆွေတို့ကိုအပြန်အလှန်ခန့်အပ်ဖို့လဲကြေညာခဲ့တာပါအမေရိကန်နဲ့မြန်မာနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးတွေအခုလိုကြီးထွားလာနေတာမို့မြန်မာနိုင်ငံအထူးကြံအဖြစ်ရှိနေစမှာအထူးကကြောရနောက်ခံပေးထားပြီးမြန်မာနိုင်ငံရဲ့ရင်းနှံသဘောတောင်းွေထုတ်လုပ်မှုတွေအပါအဝင်ရင်းနှီးမြှုပ်နှံမှုမှာအများဆုံးနဲ့အကြီးဆုံးကုန်သွယ်ပဲလဲဖြစ်တဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအပေါ်မှာရက်ခတ်လာနိုင်တယ်လို့လဲစစ်စစ်သူတွေကတွက်ဆနေကြတာပါအမေရိကန်ကမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံလာတဲ့ချင်းကပ်မှုတွေဟာတရုတ်နိုင်ငံကိုဘေးဖယ်ဖို့ရည်ရွယ်ချက်မျိုးမရှိစေဖို့မျှော်လင့်တဲ့အကြောင်းကိုလည်းတရုတ်လက်ထောက်နိုင်ငံကြားရေးဝန်ကြီးဆူတီယန်ခန်းကမကြာခင်ကတည်းကပဲမှတ်ချက်ပေးပြောဆိုထားတာဖြစ်ပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးကလင်တန်ကတော့အမေရိကန်မြန်မာဆက်ဆံရေးဟာအပြန်အလှန်အကျိုးစီးပွားပေါ်မှာသာအခြေခံပါတယ်လို့ပြောသွားပါတယ
် So this is not about any other nation This is between us This is rooted in the changes we have watched happen
ဒါဟာတခြားနိုင်ငံတွေနဲ့မဆိုင်ပါဘူး။ဒါဟာကျမတို့ချင်းချမ်းမာတာဖြစ်ပါတယ်။ကျမတို့အကဲခတ်စောင့်ကြည့်နေတဲ့အပြောင်းလဲတွေဒီလိုဖြစ်ထွန်းမှုတွေကိုဆက်လက်ဖြစ်ပေါ်စေခြင်းနဲ့ကျမတို့ရဲ့ဆန္ဒတွေအပေါ်မှာအမြင့်တွေပေါက်ဖွားလာတာပါ
။မြန်မာနိုင်ငံကနိုင်ငံရေးအပြောင်းလဲတွေမှာဒီမိုကရေစီအင်အားစုတွေပါဝင်ခွင့်ရှိလာတာနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တွေတွေ့မြင်လာရတဲ့အပေါ်မှာတော့သမရဦးသိန်းစိန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆက်စုကြည်နဲ့တက်ဆိုင်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေအပေါ်မှာလည်းဝန်ကြီးကလင်တန်ကချီးကျူးစကားပြောဆိုသွားတာပါ။ဒါပေမဲ့ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာဆက်လက်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာ၊တိုင်းရင်းသားလူမျိုးစုတွေနဲ့လက်နက်ကင်ပရိကတ်တွေအဆုံးသတ်တာတွေကိုလည်းမြင်တွေ့လိုတယ်လို့ပြောဆိုထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေ။ကျွန်တော်အောင်လွေဦးပါခင်ဗျာ။